ကမ္ဘာ့ကာယောဂါဖြစ်လာတဲ့ COVID-19 ကူးစက်မှုနဲ့ပတ်သက်ရင်နိုင်ငံအတော်များများကသူတို့မှာကူးစက်သူမရှိဘူးဆိုတာငြင်းဆန်ဖို့တုံ့နှေးလာချိန်မှာအခုချိန်ထိမြန်မာနိုင်ငံမှာကူးစက်ခံရသူမရှိသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောဆိုနေတာပါ။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာဟာမြန်မာလူမျိုးတွေရဲ့နေထိုင်စားသောက်မှုကြောင့်ဖြစ်တယ်လို့သမ္မတရုံးပြောခွင့်ရဦးစော်ထေကပြီးခဲ့တဲ့မတ်လ23ရက်နေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
ကျွန်တော်တို့မြန်မာလူမျိုးတွေရဲ့နေထိုင်သွားလာလို့ရှောင်းမှုပေါ့နော်စားသောက်မှုဒီပုံစံတွေကလည်းဒီယောဂနဲ့ပတ်သက်လို့ကျွန်တော်တို့ကောင်းကျိုးဖြစ်စေတာကြီးလည်းတွေ့နိုင်ပါတယ်။အခုနောက်ဆက်တော့ကျွန်တော်တို့အခုမြန်မာနိုင်ငံဒီအများစုဟိုတော့ပြည်တာကတော့ကျွန်တော်တို့ကဆိုရှယ်ဆိုဆိုင်ယိုလို့ပြောတာပေါ့နော်။ကျွန်တော်ဝက်ဆက်ကူတွေတောင်းတယ်။ဒီသူတဲ့နိုင်ငံတွေမှာကောင်းကျိုးပေးနိုင်ငံတွေမှာများသောအဖြစ်ကတော့ကျွန်တော်တို့ကျွန်တော်ကစုလို့လည်းမဖြစ်စေစားတော့မဖြစ်စေကျွန်တော်ဝက်ချက်ဆိုင်မှာဖြစ်စေကတဲ့ပွားပြင်ကြတာလည်းရှိတယ်။အဲ့တော့ဒီခက်တက်တဲ့ဝေပြီးချတဲ့အခါမှာလည်းဒီမရှင်းအောင်လာတာလို့ဒီတနေ့ကိုဒီရလဲချပြီးတော့ဆက်ဆံနေရတဲ့အချိန်ပေါ့နော်။ဒါမျိုးတွေကလည်းဒီရောင်းဖို့တွေကသင်းဘူးဆက်တဲ့လားလာရင်လည်းရှိနေတာလည်းကျွန်တော်နိုင်ငံမှာနည်းပါ့။အဲ့နည်းတော့လေဒါတွေကလည်းကျွန်တော်ရဲ့ဟိုမူလတဘာဝပေါ့နော်။စီကံဒီကံကတော့ကဆက်နေမှုလားလာနည်းတော့
credit card ကိုလူအများစုကမသုံးလို့မြန်မာတွေရဲ့သွာလာနေထိုင်စားသောက်ပုံကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာနိုင်ငံမှာမဖြစ်ဘူးဆိုတဲ့ပြောဆိုချက်မျိုးဟာစစ်ပညာရှင်ရှုထောင့်ကကြည့်ရင်လုံးဝလွဲမှားတဲ့အချက်ဖြစ်နေတယ်လို့နယူးယောက်မြို့ကမြန်မာကူးစက်ရောဂါအထုကဒေါက်တာဇီယာတက်က VOA ကိုခုလိုပြောပါတယ
်။ပမာနိုင်ငံလူနေမှုဇေယိုက်နဲ့မကူးနိုင်ဘူးဆိုတာကတော့ example ကြည့်လို့ရှိရင်အီတလီကိုကြည့်ကြည့်ပါပေါ့နော်။ပမာလူမျိုးတွေနဲ့အီတလီလူမျိုးတွေနေတာစားတာဒီဒါတော်တော်လေးကိုအတူညီတဲ့အပိုင်းရှိပါတယ်။ထမင်းစားတာပဲသူတို့ကတော့ဂျုံစားတာပေါ့နော်။တော်တော်လေးတူပဲအပိုင်းနေရှိပါတယ်။နောက်ပြီးတော့ဒီလူတူနဲ့တူ credit card သုံးနေဆိုတာဒါဒီယူရီးယားမှာအခုလက်ရှိဖြစ်တဲ့ case ကိုပဲကြည့်ကြည့်ပါ။အခုနောက်ဆုံးယူရီးယားမှာတွေ့ရတဲ့ case တွေဒီimmigration officer ဒီမှာတော့တွေ့ပါတယ်အဲ immigration officer ဆိုတာဒီလူတွေကိုထိနေတဲ့လူမဟုတ်ဘူး passport ကိုပဲထိတာပေါ့เนาะသဘောတရားပြောတာတော့ဒီစာရွက်ကိုပဲထိတာပေါ့စာရွက်ဆိုတာကျွန်တော်နေ့စဉ်သုံးနေတဲ့ပစ္စံတွေအတူတူပါပဲဆိုတော့ယောဂမရှိတဲ့လူတွေကိုဒီ asymptomatic ပေါ့เนาะယောဂလက္ခဏာမပြသေးတဲ့လူတွေဒါပေမဲ့သူတို့ကဒီယောဂကိုရထားပြီးသွားပြီးကျွန်တော်သူတို့ကကိုယောဂကိုထဲမှာယူထားပြီးတဲ့လူတွေဖြစ်နေတဲ့လူရှင်သူကနေတစ်ဆင့်နောက်ထပ်လူတွေကိုကူးနိုင်ပါတယ်အဲ့ဒီ virus ဒီသေးကြတာတော့လေထဲမှာ၃နာရီနေနိုင်ပါတယ်ဆက်ကူတို့တစ်သားတို့ဟိုအိမ်မှာရှိတဲ့ဟိုထမင်းစပွဲတွေရှိတဲ့အပေါ်တော့ဒီမျက်နှာပြင်ပေါ်တွေမှာ၃ရက်လောက်ထိကိုနေနိုင်တယ်လို့ရေးထားပါတယ်ဆိုတော့ပမာလူမျိုးတွေပက်ဆန်၃နာများတဲ့အတွက်ကြောင့်မကူးဆိုတဲ့ဟို credit card ကို၃နာနဲတဲ့အတွက်ကြောင့်မကူးဆိုတဲ့အချက်ကတော့မဖြစ်နိုင်တဲ့အချက်တစ်ခုပေါ့နော်ဒါဟိုရေးပွဲအဖြစ်ကြည့်လိုက်လို့ရှင်တော့ဆက်ဆက်မှုလုံးဝလုံးလို့ရမရတဲ့အရာတစ်ခုပါ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးဆိုတဲ့နေရာမှာလဲမေးခွန်းတွေအများအပြားရှိနေကြောင်းဒေါက်တာဇီယာတက်ကဆိုပါတယ
်မရှိသေးဘူးဆိုတာအချက်ပေါင်းပြောင်းများစွာရှိပါတယ်လူဘယ်နှယောက်ကိုစစ်တာလဲโอเคတန်တရားဖြစ်တဲ့လူနာပဲစစ်တာလားဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ community ကိုစစ်တာလားကျွန်တော်တို့နယူးယောက်မှာ example တခုကိုကျွန်တော်တို့ရထားပြီးပါပြီโอเค US မှာဒီလောက် case များလာတာဘာဖြစ်လို့လဲဆိုတော့ပထမဆုံးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ရှိတဲ့လူကိုပဲ symptom ရှိတဲ့လူကိုပဲစစ်တာပါအဲ့ဒီတဲမှာလူရောက်တရားဆစ်လို့ရှင်၈ရောက် positive ဖြစ်တယ်ဒါဆို800ခိုင်းလုံးတွေ့တာပေါ့နော်လူရောက်3သိန်းမှာ၈ရောက်ပဲတွေ့တယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတာပေါ့ percentage အရင်ကျသွားပါတယ်လူနေမှုစားတော့မှုဈေးနဲ့ဟိုစားတော့တဲ့ပုံစံနဲ့ပေါ့နော်ဆက်ဆံမှုရှိတယ်ဆိုတာဘယ် clinical data နဲ့မှကျွန်တော်တို့မပြထားပါဘူးသိပ္ပံနည်းကြပြောရကြည့်ဆိုလို့ရှင်တော့ဒါမျိုးကတော့ဟိုကောက်ချက်ချဖို့ကအလွန်တရာမှစောပါသေးတယ်လို့ကျွန်တော်ထင်ပါတယ်
မတ်လ16ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မိကုံးမှလည်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးမှမရှိသေးဘူးလို့အတည်ပြုပြောသွားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်တိုက်ဖျက်ရေးအတွက်နိုင်ငံသူနိုင်ငံသားတွေအနေနဲ့အစိုးရကိုရန်ပုံငွေထည့်ဝင်လှူဒါန်းကူညီကြဖို့တိုက်တွန်းသွားပါတယ်။ဒေါက်ဆန်းစုကြည်ရဲ့မိကုံးကိုကြည့်မယ်ဆိုရင်ကမ္ဘာကပ်ရောဂါဖြစ်တဲ့ COVID-19အန်ဒီရဲ့အလွန်ကြီးမားတဲ့အတိုင်းအတာကိုအနှဲငယ်ပဲသဘောပေါက်ပုံရပြီးအစိုးဆုံးအခြေအနေကိုအသင့်ပြင်နိုင်တဲ့အခြေအနေမရှိသေးဘူးဆိုတာတွေ့ရတယ်လို့နယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson က VOA ကိုအခုလိုပြောပါတယ
် So far Aung San Suu Kyi has done little to show she understands the seriousness of the
COVID-19 ယောဂါဆိုရပြင်းထန်မှုအပေါ်ဒေါက်ဆန်းစုကြည်ရဲ့နားလည်မှုအခုချိန်ထိအနည်းချင်းပဲရှိနေသေးတာတွေ့ရပါတယ်။တကယ်လို့သူကောင်းကောင်းနားလည်တယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုမြန်မာနိုင်ငံမှာမရှိသေးတာမ မြန်မာရဲ့နေထိုင်စားသောက်မှုဒလိစရိုက်ကြောင့်ဖြစ်တယ်ဆိုတဲ့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ရဲ့အခြေအမြင့်မဲ့ပြောဆိုမှုကိုလူသိရှင်ကြားအရေးယူရမှာဖြစ်ပါတယ်။ဒီလိုကမ္ဘာလုံးဆိုင်ရာပြဿနာရဲ့အစိပ်ပိုင်းတစ်ခုဖြစ်မြန်မာအစိုးရကအတိမတ်ပြုဖို့ငြင်းဆန်မှုမျိုးဟာ SPDC စစ်အစိုးရခေတ်ကိုပြန်ပြီးတည်ရစေပါတယ်။ရောဂါကူးစက်မှုမရှိဘူးဆိုတာတကယ်တမ်းမြန်မာနိုင်ငံမှာလူအများအပြားကိုစမ်းသပ်စစ်ဆေးနိုင်မှုမလုပ်နိုင်တဲ့အတွက်ပဲဖြစ်ပါတယ်။အခုလိုမျိုးယောဂကူးစက်မှုမရှိဘူးလို့ပြောတာဟာအကောင်းဆုံးကိုမျှော်လင့်ဖို့အတွက်ကောင်းတယ်ဆိုပေမဲ့တာဝန်သိတဲ့နိုင်ငံခေါင်းဆောင်ဆိုရင်တော့အဆိုးဆုံးအခြေအနေအလားအလာတွေအတွက်အသင့်ပြင်ထားဖို့လိုအပ်ပါတယ်လို့ Phil Robertson ကပြောသွားတာပါ။ကျမအင်ဂျင်နိုင်ပါ